1381ခုနှစ်တော်တလင်းလာပြီကျော်ခုနှစ်ရက်နေ့ခရစ်တက္ကရေ2009ခုနှစ်စက်တင်ဘာလ10ရက်နေ့ကြာသာပတိနေ့ညပိုင်းမှာပဋိစ္စသမုပ္ပါဒ်အထုပ်တင်တန်းဆက်လက်ပြီးတော့ပို့ချပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တင်တန်းတရားတော်နဲ့ပတ်သက်ပြီးတော့ဘုဂုဆရာတော်ဘုရားကြီးရစ်ဆက်ဒီကုန်းတော်တော်မူတဲ့မူလနဗျာအစရှိတော်လင်္ကာများကိုရုပ်ဆုံပြီးတော့ဘုဂုဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနဗျာသစ္စာနှခုဒေဂုအထွာအင်္ဂါ12ပါးတရားကိုများနေကောင်းမရစာမရမူလာသောတော်ဝါနေကာလသုံးဖြာ620ဒီရှိတဲ့ကိုအလွယ်ကျမှတ်သိစေအပ်သည်အန္တရာမလူကြောင့်ဒီအဝိဇ္ဇာနေတနာယင်ခံဥပါဒံတန်ကြောင့်ယုံနံပေါ်အပင်မမျိုးမျိုးမအပင်အမြင်မပြတ်သစ္စတိဟံတန်ကြောင့်နံယုံနံယုံကြောင့်ကံအဖမ်းမဖြစ်ပြန်နည်းအလျော်ဇမတေကြာသတိများကထင်ရှားပြုခြင်းရှင်ဖန်စေအကြောင်းရင်းကြောင့်လူနဲ့များစွာသတ္တဝါတို့ရှင်လာရမှုမဟုတ်ဟုဉာဏ်ဖြင့်ရှိမြောသာဓုသာဓုသာဓုအင်္ဂါ12ပါးမနေ့ကရည်တွယ်ပြီးသွားခဲ့ပါပြီဒီင်္ဂါ12ပါးရဲ့အဓိပ္ပာယ်လေးတွေရှင်းပြဖို့လိုပါတယ်။ဇာနံပါတ်1ကပါလေအဝိဇ္ဇာ။နော်အဝိဇ္ဇာ။အနဲ့ဝိဇ္ဇာနဲ့အဆရာကသူ့ရဲ့အဓိပ္ပာယ်က negative သဘောပေါ့မဟုတ်ဘူးဆိုတဲ့အဓိပ္ပာယ်။ငင်းဆိုတဲ့သဘော။ဝိဇ္ဇာကသိတာ။သိတာမဟုတ်ပေါ့နော်။သိတယ်ဆိုတာမဟုတ်တိတာမဟုတ်တိတာမဟုတ်တနည်းအားဖြင့်ပြောရင်မဟုတ်တာတော့တိတယ်ပေါ့ဟုတ်လားတိတာကသူတိတာသည်မဟုတ်ဘူးတိတယ်ဆိုတာမဟုတ်ဘူးတိတယ်ဆိုတာမဟုတ်ဘူးဆိုတော့သူတိနေတာသည်တစ်ခုမှမဟုတ်ဘူးအမှန်တိတာမဟုတ်ဘူးသူသိနေတာတွေတခုမှအမှန်မဟုတ်ဘူးဒီလိုမျိုးမျိုးယူရမှာပေါ့ပြောမြန်ပြန်လိုက်ရင်မဟုတ်တာတွေကိုသိနေတယ်မမှန်တာတွေကိုသိနေတယ်ဒီတော့မှန်တဲ့တရားနဲ့မမှန်တဲ့တရားဒါလေးကိုခွဲကြည့်ဖို့လိုတယ်အမှန်တရားဆိုတာကစေစရတဲ့ယုံနေပါပရမတ္ထတရား၄ပါးဒါသည်အမှန်တရားနော်လောကကြီးမှာဘယ်လိုတွေဘယ်တော့ပဲအမှန်တရားသိတယ်ပြောပြောဗုဒ္ဓရဲ့အလိုကြပြောရရင်စေစရတဲ့ယုံနေပါရဲ့သဘောကမှမသိရင်အမှန်သိတယ်မခေါ်အဲ့တော့စေစရတဲ့ယုံနေပါ၄မျိုးထဲမှာစေစေတေယုတ်ဒီသုံးမျိုးကသင်္ခါရတရားနိဗ္ဗာန်ကအသင်္ခါရတရားအဲ့ဒါစေစေတေယုတ်ရဲ့သဘောကိုသိရင်နိဗ္ဗာန်ရဲ့သဘောကိုလည်းသိတယ်လို့ဖြစ်သွားတာပေါ့ဟောရတာဟမ်စဉ်းစားကြည့်လေခဏနိဗ္ဗာန်ကိုသိအောင်ကြိုးစားတယ်နိဗ္ဗာန်မသိတာဒီဘာကိုမသိလို့လဲမေးတော့စိတ်စတဲ့ယုတ်ကိုမသိလို့ဟိုနေ့ကပြောခဲ့တယ်လေ ဒုက္ခသစ္စာမှမသိရင်နိဗ္ဗာန်ကိုမသိဘူးဒီလိုမလားဒါထုံးစံပြောနေကြတယ်နိဗ္ဗာန်သိရင်ဒုက္ခသစ္စာသိအောင်လို့ဒုက္ခသစ္စာသိမှနိဗ္ဗာန်သိမယ်ဒုက္ခသစ္စာသဘောစံဝါမိမှနိဗ္ဗာန်ရဲ့သဘောကိုစံဝါမိမယ်ဒုက္ခသစ္စာတရားဘယ်လိုလဲစိတ်စေတသိက်ယုတ်ဒါကြောင့်မလို့စိတ်စေတသိက်ယုတ်သည်ဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်အဲ့ဒီဖြစ်တယ်ပြက်တယ်ဖြစ်လို့ပြက်လို့သူသည်ဒုက္ခသစ္စာစိတ်တည်လည်းပဲဒုက္ခသစ္စာစေတသိက်လည်းဒုက္ခသစ္စာယုတ်လည်းဒုက္ခသစ္စာဒုက္ခသစ္စာပါပဲလို့သိမှစိတ်စေတသိက်ယုတ်ရဲ့သဘောကိုအကုန်အစင်သိတယ်လို့ခေါ်တယ်ဥပမာစိတ်စရာသိတဲ့သဘောရှိတယ်စေတသိက်ထဲမှာဝရဏာတိခံစားတဲ့သဘောရှိတယ်ပညာတိမှတ်သားတဲ့သဘောရှိတယ်ဒါလောက်သိယုံတဲ့သူတို့ရဲ့သဘောကိုအကုန်စင်သိတယ်လို့မခေါ်နိုင်သေးဘူးသူတို့သဘောကိုအကုန်စင်သိတယ်လို့ခေါ်နိုင်တာကစိတ်ဆိုရင်လည်းစိတ်ကိုလည်းသိမယ်စိတ်ဖြစ်တာလည်းသိမယ်စိတ်ရဲ့ဖြစ်တာကိုလည်းသိမယ်ဒီသုံးချက်ကတော့အများရမ်းမယ်နော်မှတ်တာဒီသုံးချက်ကတော့အများရမ်းမယ်ဣတိရူပံဣတိရူပတ္တသမုဒယောဣတိရူပတ္တအထင်ကမောဒါကယုတ်ဒါဟာယုတ်ရဲ့ယုတ်တွေဖြစ်နေတာဒါဟာယုတ်တွေပြတ်နေတာဣတိဝေဒနာဣတိဝေဒနာယသမုဒယောဣတိဝေဒနာယအထင်ကမောဒါကဝေဒနာဒါကဝေဒနာတွေဖြစ်နေတာဒါကဝေဒနာတွေပြတ်နေတာအဲ့ဒီသုံးချက်လုံးစုံအောင်မသိဘဲနဲ့သူ့ရဲ့သဘောကိုအကုန်အစင်သိတယ်လို့မခေါ်နိုင်ဘူးဒါကြောင့်မလို့ယုတ်သဘောဖြစ်ဖြစ်ဝေဒနာသဘောဖြစ်ဖြစ်စိတ်ရဲ့သဘောဖြစ်ဖြစ်သူတို့ရဲ့သဘောကိုအကုန်အစင်သိတယ်လို့ပြောနိုင်တာဟာဒီသုံးချက်လုံးသိမှပြောနိုင်တာနော်ဟောစာရီမှာလက္ခဏာရတ္တပိစုပ္ပန်ပရထာအဲ့ဒီလေးချက်နဲ့သိရင်သိအကုန်သိတယ်လို့ခေါ်တယ်လို့ဒီလိုပြောတယ်အတူတူပဲလက္ခဏာရတ္တပိစုပ္ပန်ပရထာဆိုတာဟာလည်းပဲဒီသုံးချက်ကိုခြုံပြီးတော့ပြောလိုက်တာပဲအဲ့ဒီတော့ယုတ်ဆိုရင်လည်းယုတ်ပါပဲဒါလေးကယုတ်ပါပဲလို့သဘောပေါက်သွားပြီ။ဟောဒါလေးကယုတ်တွေဖြစ်နေတာလို့သဘောပေါက်သွားပြီ။ဒါလေးကယုတ်တွေပြက်နေတာလို့သဘောပေါက်သွားပြီ။အဲ့ဒါလောက်သိသွားရင်ဒုက္ခသစ္စာဆိုတာလည်းသိသွားပြီ။အဲ့ဒါလို့သိသွားရင်နိဗ္ဗာန်ကိုလည်းသိသွားပြီ။ဒီတော့အရှင်ဘုရားဒီလိုတော့နိဗ္ဗာန်မှမရသေးပဲပဲ။နိဗ္ဗာန်ကိုမသိသေးပါဘူးလို့မပြောနဲ့။စိတ်စိတ္တိယုံအကြောင်းသာသိအောင်လို့သူတို့အကြောင်းသိရင်နိဗ္ဗာန်ကိုလည်းသိပြီးသားဖြစ်သွားတာပဲ။ဒါပဲမဟုတ်လားအဲဒါကြောင့်စိတ်စတိသိယုံနိဗ္ဗာန်သည်တကယ်ရှိတဲ့တရားအစင်မှန်ရှိတဲ့တရားအမှန်တရားအဲ့ဒီအမှန်တရားကိုသိတာကဘယ်လိုနဲ့သိဉာဏ်နဲ့သိဉာဏ်နဲ့သိပရမဝိပဿနာဉာဏ်နဲ့သိမယ်နောက်မဉာဏ်နဲ့သိမယ်ဖွဉာဏ်နဲ့သိမယ်ဝိပဿနာဉာဏ်လည်းဝိဇ္ဇာပဲမဉာဏ်လည်းဝိဇ္ဇာပဲဖွဉာဏ်လည်းဝိဇ္ဇာပဲနော်အားလုံးကဝိဇ္ဇာတွေကြီးပဲမသိတာကအာဝိဇ္ဇာအဲ့ဒါယောစိတ်သတိတဲ့ယောနိဗ္ဗာန်မသိရင်အာဝိဇ္ဇာသိရင်ဝိဇ္ဇာဖြစ်တဲ့ဘောဖြစ်တဲ့ဘောမသိရင်အာဝိဇ္ဇာသိရင်ဝိဇ္ဇာယောနာမသိရင်အာဝိဇ္ဇာသိရင်ဝိဇ္ဇာခန္ဓာတဘောမသိရင်အာဝိဇ္ဇာသိရင်ဝိဇ္ဇာအာဝိဇ္ဇာရဲ့တဘောကိုအဲ့ဒီလိုလေးမှတ်လိုက်အဲစာလို့ရပြောမယ်ဆိုရင်တော့နော်ချက်ပြောလို့ရပါတယ်ဒုက္ခသစ္စာမသိတာလဲအာဝိဇ္ဇာသမုဒယသစ္စာမသိတာလဲအာဝိဇ္ဇာနိရောဓသစ္စာမသိတာလဲအာဝိဇ္ဇာမဂ္ဂသစ္စာမသိတာလဲအာဝိဇ္ဇာတဏ္ဍာရဲ့ရှေ့အဆုံးကိုမသိတာလဲအာဝိဇ္ဇာတဏ္ဍာရဲ့နောက်အဆုံးကိုမသိတာလဲအာဝိဇ္ဇာရှေ့အဆုံးကနောက်အဆုံးကနှစ်ပါးစုံကိုမသိတာလဲအာဝိဇ္ဇာပဋိစ္စသမုပ္ပါဒ်ဘောကိုမသိတာလေအာဝိဇ္ဇာအာလုံးပေါင်းလိုက်တော့ရှစ်ချက်ဒါစာလို့ရပြောလိုက်တာပေါ့နော်ဒါပေမဲ့အဲ့ဒီရှစ်ချက်လုံးကိုခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်ခုနပြောတာအချင်းချုပ်စေစေတသိက်ယောနိဗ္ဗာန်အဲ့ဒီသဘောသာသိရင်အဲ့ဒီသဘောမသိတာဒီအာဝိဇ္ဇာပဲဟုတ်တယ်မလားအဲ့ဒီသဘောမသိတာဒီအာဝိဇ္ဇာပဲပဋိစ္စသမုပ္ပါဒ်ဆိုတာလည်းဒီထဲဝင်သွားတာပဲသစ္စာလေးပါးဆိုတာလည်းစေစတိတေယုံနိဗ္ဗာန်သာသိမယ်ဆိုရင်သစ္စာလေးပါးတပြိုင်တည်းသိချင်ခေါ်တယ်။အဲဒီတော့ချုပ်ပြောလိုက်ရင် ပရမတ္ထတရားမသိတာအာဝိဇ္ဇာဒါပဲနော်ဟောပြီဒီလိုဆိုတော့အာဝိဇ္ဇာကမသိတဲ့သဘောသင်္ခါရကပြုပြင်တဲ့သဘောဘာကိုပြုပြင်တာတော့အကျိုးတစ်ခုခုကိုပြုပြင်တာအဲ့ဒီအကျိုးကခန္ဓာဆိုတဲ့အကျိုးဒီလိုဆိုတော့သင်္ခါရဆိုတဲ့ကံကခန္ဓာဆိုတဲ့အကျိုးကိုပြုပြင်တယ်လို့သင်္ခါရလို့ခေါ်တယ်ဒီလိုဆိုရင်နိဗ္ဗာန်ကိုရောက်ချောင်းဖြစ်တဲ့မဂ္ဂသစ္စာဆိုတဲ့ဉာဏ်အဲ့ဒီဉာဏ်နဲ့တွဲတဲ့ကံသိစေမှတ်နော်အဝိဇ္ဇာနေရာမှာအဝိဇ္ဇာကိုယူရင်ဒီဘက်ကသင်္ခါရနာမည်ရတဲ့ကံဟုတ်ရလားအဝိဇ္ဇာပစ္စယသင်္ခါရလေဒီလိုမဟုတ်လားနံပါတ်1ကအဝိဇ္ဇာဖြစ်ခဲ့တော့နံပါတ်2ကသင်္ခါရနာမည်ရတဲ့ကံဘာဖြစ်လို့သင်္ခါရနာမည်ရတယ်လဲခန္ဓာ5ပါးကိုပြုပြင်ပေးတတ်လို့သင်္ခါရခန္ဓာ၅ပါးဖြစ်အောင်ကျေစုပြုပေးတတ်လို့သင်္ခါရဒီလိုဆိုအဝိဇ္ဇာနေရာမှာဝိဇ္ဇာဖြစ်ခဲ့တော့သင်္ခါရနေရာမှာလည်းကံနေမရှိဘူးလားရှိလားရှိတာပဲဖရာယဟန်ကလည်းကံနေရှိတာပဲနော်ကာယကံရှိတယ်ဝစီကံရှိတယ်မနောကံရှိတယ်သူတို့လည်းကံရှိတာပဲဒါပေမဲ့သူတို့ကြတော့အဝိဇ္ဇာကြောင့်ဖြစ်တဲ့ကံလားဝိစာကြောင့်ဖြစ်တဲ့ကံလားဝိစာကြောင့်ဖြစ်တဲ့ကံဟုတ်ပြီဒီလိုဆိုရင်ဝိစာကြောင့်ဖြစ်တဲ့ကံကဘာကိုအကျိုးပေးမလဲလို့မေးရင်ကံကတော့အကျိုးမပေးတော့ဘူးကံကတော့အကျိုးမပေးတော့ဘူးဘလူကအကျိုးပေးသွားမှလဲဉာဏ်ကအကျိုးပေးသွားမှာနော်အေးစစ်စစ်သားနော်အာဝိဇ္ဇာနဲ့သင်္ခါရတွဲသင်္ခါရဆိုတာလေကံနောက်တစ်ခါဝိဇ္ဇာနဲ့သင်္ခါရတွဲဟုတ်တယ်မလားအဲ့တော့အာဝိဇ္ဇာနေရာမှာဝိဇ္ဇာထည့်လိုက်ရင်သင်္ခါရနေရာမှာကံထည့်ရမှာပဲအဲ့ဒီကံဒီသင်္ခါရနာမည်ရတာရမလားမေးရင်မရဘူးကံတော့ကံပဲဒါပေမဲ့သင်္ခါရနာမည်မရဘူးဘာဖြစ်လို့သင်္ခါရနာမည်မရတယ်လဲခန္ဓာဆိုတဲ့အကျိုးကိုပြုလို့မပြီးတတ်လို့เนาะသင်္ခါရနာမည်ရတာကဘာကြောင့်သင်္ခါရနာမည်ရလဲခန္ဓာဆိုတဲ့အကျိုးကိုပြုလို့ပြီးတတ်လို့ပြုပြင်ပြီးတတ်လို့သင်္ခါရနာမည်ရတာမလားအခုကံတွေကပြုထားပြီးပြီဖះလဲတရားဟောတာပဲတရားဟောတာကံပေါ့မြတ်စွာဘုရားလဲပဲနော်သာသနာပြုလုပ်တွေလုပ်တာပဲဒါလဲကံပေါ့ယဟန္တာရှင်မြတ်တွေလဲတရားဟောတာပဲဒါလဲကံပဲတရားဟောတာကဝစီကံဟူကျုံငယ်ပြုစုတာကကာယကံလူတဲ့တန်းတဲ့စရာကလဲကာယကံစိတ်ထက်ကနေပြီးတော့နိဗ္ဗာန်ကိုဆင်ញင်နှလုံးသွင်းနေတာကမနောကံ။ဟောသူတို့လက်ကံနေရှိတာပဲ။ဟုတ်တယ်မလား။အဲ့ဒီကံနေကြတော့သင်္ခါရနာမည်ရမလား။မရဘူး။ဘာဖြစ်လို့မရတယ်လဲ။ဟိုဘက်ကအကျိုးတစုံတရာကိုသူတို့မပေးတတ်ဘူး။ခန္ဓာဆိုတဲ့အကျိုးတစုံတရာကိုမပေးတတ်ဘူး။နော်။ဒါဖြင့်အခုသောတာပန်တို့သက္ကရာကံတို့သူတို့သည်ဉာဏ်နေရှိနေတာပဲဝိဇ္ဇာဉာဏ်နေရှိနေတာပဲဘာဖြစ်လို့နောက်ထပ်ဘဝတွေရနေသေးတယ်လဲမေးရင်ဘဝရစီတတ်တဲ့ကံတွေသူတို့ကပြုပြီးသားဖြစ်ထားကြပြီဟုတ်တယ်မလားဘဝရစီတတ်တဲ့ကံတွေပြုပြီးသားဖြစ်ထားကြပြီသောတာပန်ဖြစ်တဲ့ဘဝသက္ကရာကံဖြစ်တဲ့ဘဝအနာဂံဖြစ်တဲ့ဘဝမှာကောခန္ဓာ၅ပါးဖြစ်စီတတ်တဲ့ဘဝဖြစ်စီတတ်တဲ့ကံတွေမလုတော့ဘူးလားလောက်တာရှိသေးတာပဲ။ဘာဖြစ်လို့တော့သူတို့တဏှာမကုန်သေးဘူးလေ သောတာပန်သန္နာကုန်ပြီလားဒီလိုဆိုရင်သောတာပန်မှာဉာဏ်နဲ့ပြုတဲ့ကံရှိသလိုတဏှာနဲ့ပြုတဲ့ကံလည်းရှိသေးတာပဲเนาะဉာဏ်နဲ့ပြုတဲ့ကံကခန္ဓာကိုအကျိုးမပေးပေမဲ့တဏှာနဲ့ပြုတဲ့ကံကခန္ဓာကိုအကျိုးပေးအောင်မယ်ဟုတ်တယ်မို့လားအဝိဇ္ဇာကလည်းမကုန်သေးဘူးလေနောက်တစ်ခါသက္ကရာကံလည်းဒီတိုင်းပေါ့နာကံလည်းဒီတိုင်းပေါ့နာကံမှလည်းတဏှာကုန်ပြီလားမကုံသေးဘူးကာမတဏ္ဍာသာကုံတာဘဝတဏ္ဍာမကုံဘူးဒီတော့ဘဝရာကြောင်းဖြစ်တဲ့ကံတွေလုံသေးတာပဲအဲ့ဒီကံကအကျိုးပြောမှာဒီတော့သူတို့မှဉာဏ်ဝိဇ္ဇာဉာဏ်ရှိသွားပြီဆိုပေမဲ့အမြဲတမ်းတော့ဝိဇ္ဇာဉာဏ်မဖြစ်တော့ဘူးတခါတခါဝိဇ္ဇာဉာဏ်ဥသိတဲ့ကံဖြစ်မယ်တခါတခါအဝိဇ္ဇာတဏ္ဍာဥသိတဲ့ကံဖြစ်မယ်ဒီလိုကိုနော်ဝိဇ္ဇညာဥသိတဲ့ကံဒီဘဝအကျိုးမပေးပေမဲ့အဝိဇ္ဇာတဏှာဥသိတဲ့ကံဒီဘဝအကျိုးပေးဦးမှာပဲဒါကြောင့်မလို့သောတာပန်ဘဝမပြတ်ဘူးတဂရကံဘဝမပြတ်ဘူးအနာကံဘဝမပြတ်ဘူးဘယ်ကြမှာပြတ်လဲအယဟနာကြတော့နော်ယဟနာကြတော့အဝိဇ္ဇာကလုံးဝမရှိတော့ဘူးဟုတ်ရဲ့လားအဝိဇ္ဇာလုံးဝမရှိတော့ဘူးအာတဝခေယလို့ဆိုတဲ့အတိုင်းပဲခိနာတဝအာတဝတရားတွေကုံသွားပြီအဝိဇ္ဇာလည်းလုံးဝမရှိဘူးတဏှာလည်းလုံးဝမရှိဘူးဒီတော့ယဟန္တာတွေပြုသမျှကံဒီအဝိဇ္ဇာတဏှာလုံးဝမပါဘူးအဝိဇ္ဇာတဏှာလုံးဝမပါတော့တဲ့အတွက်နောက်ထပ်ခန္ဓာ၅ပါးဖြစ်เสียအကြောင်းရှိသေးလားမရှိတော့ဘူးအဝိဇ္ဇာတဏှာကြောင့်ကာယကံမရှိတော့ဘူးဝစီကံလည်းမရှိတော့ဘူးမနောကံလည်းမရှိတော့ကာယကံဝစီကံမနောကံသူတို့မှရှိတဲ့ကာယကံဝစီကံမနောကံကအဝိဇ္ဇာကြောင့်ဖြစ်တဲ့ကံမဟုတ်တော့ဘူးတဏှာကြောင့်ဖြစ်တဲ့ကံမဟုတ်တော့ဘူးဒါကြောင့်မလို့နောက်ဘဝလုံးဝအကျုံမပြီးတော့အရင်တုန်းကပြုတဲ့ကံတွေဘယ်ရောက်ကုန်ပြီလဲအရင်တုန်းကပြုခဲ့တဲ့အနုတ္တယသဘောတက်ရောက်ထားတဲ့တတ္တိတွေကိုလည်းပဲအဲ့ဒီမဲ့နဲ့ပဲခြေဖြတ်ပလိုက်ပြီဟုတ်တယ်မလားမဲ့နဲ့ပဲခြေဖြတ်ပလိုက်ပြီအဲ့လိုဆိုတော့ယန္တာတွေကြတော့ကုသိုလ်ကံလည်းအကျုံမပေးတော့ဘူးအကုသိုလ်ကံလည်းအကျုံမပေးတော့ဘူးဒီလိုဆိုတော့ကုသိုလ်ကံအကုသိုလ်ကံကလေးအကျိုးပေးနေပါသေးတယ်ဆိုတာဘာကြောင့်ပေးတာတော့အဝိဇ္ဇာကြောင့်လို့တော့သူတစ်ပါးတည်းကြောင့်တော့မဟုတ်ဘူးတဏှာကြောင့်ပေးနေတာဟုတ်လားကုသိုလ်ကံနေအကုသိုလ်ကံနေအခုပြုလုပ်ထားတဲ့ကုသိုလ်ကံနေရှိတယ်အကုသိုလ်ကံနေရှိတယ်အကုသိုလ်ကံတော့ထားတော့ဘောနော်အကုသိုလ်ကံတော့သူပြောစရာမလိုဘူးကုသိုလ်ကံနေဘာကြောင့်အကျိုးပေးနေတယ်လဲမေးရင်အဝိဇ္ဇာနဲ့အဓိကကတဏှာကြောင့်အဝိဇ္ဇာကမသိအောင်ဖုံးကွယ်ထားတော့အဲ့ဒီမသိတဲ့ခန္ဓာ၅ပါးအပေါ်မှာတဏှာကလိုချင်တယ်တောင်းတတယ်တာရတယ်တတ်မှတ်တယ်နှိမ့်သက်တယ်အနာဂမ်ဖြစ်နေကြစားသူရထားတဲ့ဇန်ချမ်းသာလေးကိုချမ်းသာပါတယ်လို့တကယ်ချမ်းသာစီချမ်းသာမှန်ပါပဲလို့သူကထင်နေတယ်အဲ့ဒီလိုထင်တဲ့အတွက်အဲ့ဒီဇန်ချမ်းသာနဲ့ပတ်သက်တဲ့တဏှာလေးသူ့မှာရှိနေတယ်ဟုတ်ရဲ့လားအဲ့တော့အနာဂမ်မှာတော့တဏှာရှိသေးတယ်ဟိုယဟန္တာကြောင့်မှတဏှာကင်းသွားတာဒါတော့သူတို့ပြောတဲ့ကံကုသိုလ်ကံယဟန္တာလည်းကုသိုလ်ကံတွေပြုတာပဲအနာဂမ်တွေလည်းကုသိုလ်တွေပြုတာပဲသောတာပန်သက္ကရာကံလည်းကုသိုလ်တွေပြုတာပဲ။ဘာဖြစ်လို့ယဟန္တာကံကကုသိုလ်ကံကအကျိုးမပေးဘဲနဲ့ကျန်တဲ့ပုဂ္ဂိုလ်ရဲ့ကံကအကျိုးပေးရတာတော့။တဏှာကြောင့်ဘာလို့ကြောင့်လဲ။တဏှာကြောင့်ဒီတော့တဏှာတွေဘာနဲ့တူလဲဆိုတော့အစိုးဓာတ်အစိဓာတ်ကလေးနဲ့တူတာပေါ့နော်။သစ္စည်းမျိုးစိလေးတစ်ခုမှအစိုးဓာတ်အစိဓာတ်ကလေးရှိနေရင်အကျိုးပေးတယ်။အစိုးဓာတ်အစိဓာတ်မရှိတော့ရင်အပင်မပေါက်တော့ဘူး။အစိုးရဆိဒ္ဓရှိနေသည်များအပင်ပေါက်မယ်အစိုးရဆိဒ္ဓမရှိတော့ရင်အပင်မပေါက်တော့အဲ့တော့တဏှာကအစိုးရဆိဒ္ဓရှိတယ်ရှိတာနဲ့တူတယ်တဏှာကုံသွားတာကအစိုးရဆိဒ္ဓကင်းသွားတာနဲ့တူတယ်နော်ဒါကြောင့်ပုရုဇဉ်သောတာပန်သက္ကရာကအနာကသူတို့ရဲ့တဏှာမှာတဏှာရှိနေသေးတဲ့အတွက်ဉာဏ်လေးဖြစ်ပေါ်နေတဲ့အခိုက်အတန့်မှာတဏှာဖြစ်လားဘာဖြစ်လို့တော့ဉာဏ်နဲ့တဏှာနဲ့ပြီးမျိုးမတူဘူးဟုတ်တယ်မို့လားမျိုးမတူဘူးလေဉာဏ်နဲ့တဏှာနဲ့အတူတူဖြစ်နိုင်ပါမလားဖြစ်နိုင်ဘူးမျိုးမတူဘူးမျိုးမတူတော့အတူတူမဖြစ်နိုင်ဘူးပေါ့နော် ဒီတော့ညံလေးတက်ရောက်ပြီးတော့ပြုတဲ့ကံကတဏမပါဘူးလို့ပြောခြင်းပြောနိုင်ပေမဲ့အမြဲတမ်းညံမကိန်းနိုင်ဘူးလေညံမကိန်းမဲနဲ့ပြုတဲ့ကံမျိုးကြတော့တဏပါသွားတယ်ဘာဖြစ်လို့တော့ညံမကိန်းရင်ညံစရာဝိဇ္ဇာဝိဇ္ဇာမကိန်းရင်ဘလို့ကိန်းမလဲအဝိဇ္ဇာကိန်းမသေးကြသွားပြီအဝိဇ္ဇာကိန်းရင်တဏလာတာသေးကြသွားပြီဒီလိုလေးတွေးကြည့်ပေါ့နော်အဘိဓမ္မာရဲ့သဘောလေးကိုဒီလိုလေးတွေးကြည့်အဝိဇ္ဇာကိန်းရင်တဏလာတာသေးကြသွားပြီဝိဇ္ဇာလေးကိန်းနေတဲ့အခိုက်အတန့်ကာလကလေးမှာတဏကတ်လို့မရဘူးအဝိဇ္ဇာရှိတဲ့အခိုက်အတန့်ကာလမှာတဏကတ်လို့ရတယ်နော်အဲ့တော့အဝိဇ္ဇာတဏနဲ့ကုသိုလ်နဲ့ကောအရှင်ဘုရားမျိုးတူလို့လားလို့မေးရင်မျိုးမတူဘူးအဲ့လိုမျိုးမတူတော့အတူတူဖြစ်သလားမင်းအတူတူတော့မဖြစ်ဘူးဒါပေမဲ့အဝိဇ္ဇာတဏကအဲ့ဒီမိမိတို့ပြုလုပ်တဲ့ဒါနာကုသိုလ်သီလကုသိုလ်အပေါ်မှာအရေးခလေးတော့သူပေးတယ်အရေးပေးတယ်ဆိုတာပြောတာလည်းမေးတော့စာလို့ပြောရင်အာယုံပြုတ်ပေးတယ်ဘာလဲလဲသာသဝါဓမ္မလို့ခေါ်တာပေါ့နော်အာသောတရားတို့အာယုံအပြုတ်ခံရတဲ့နယ်ပယ်ထဲမှာဖြစ်နေသေးတယ်ဒါမို့လားလောကတရာကုသိုလ်ကြတော့အာသောတရားတို့ရဲ့နေပေထဲမှာမရှိတော့ဘူးတကယ်တော့အစစ်မှန်ကတော့လောကတရာကုသိုလ်မှာအာသောတရားတို့ရဲ့နေပေမရှိဘူးအာသောတရားလုံးဝအရင်မပေးနိုင်ဘူးတကယ်အစစ်မှန်ကတော့လေတကယ်အစစ်မှန်ကတော့လောကတရာညံမှာအာသောတရားရဲ့အရင်လုံးဝမရှိဘူးလုံးဝရှင်းနေတယ်အရှင်ဘုရားဒီပြလို့ဆိုရင်ဒီပြလို့တို့ကမဲ့ညံမှာမဟုတ်သေးပဲရိုးရိုးကုသိုလ်ပဲရိုးရိုးဝိပဿနာဉာဏ်ပဲဝိပဿနာဉာဏ်ဟာလောကီလားလောကုတ္တရာလားလောကီဆိုရင်အာသောတရားရဲ့အရေးမပေးနိုင်ဘူးလားပေးနိုင်လားပေးနိုင်တာပေါ့လောကုတ္တရာဉာဏ်သာအာသောတရားကအရေးမပေးနိုင်တာလောကီဉာဏ်ကိုတော့အရေးပေးနိုင်တယ်အရေးပေးနိုင်ရင်အဲ့ဒီလောကီဉာဏ်ပြုတဲ့အခါမှာအာသောတရားရဲ့အရေးရှိနေတဲ့အတွက်အဝိဇ္ဇာတဏှာတို့ရဲ့အရေးရှိနေတဲ့အတွက်အဲ့ဒီလောကီညာကုသိုလ်ပြုရင်နိဗ္ဗာန်ရောက်နိုင်ပါမလားလို့ဒီလိုပြောစရာရှိတာပေါ့နော်ကော်ကပ်ပြီးပြောမယ်ဆိုရင်လေတွေးစရာလေးတွေပြောပါတယ်နိဗ္ဗာန်ပြေးနိုင်တယ်ဘာဖြစ်လို့တော့အရေးပြေးနိုင်တယ်ဆိုပေမဲ့လို့နော်သူပြေးတဲ့အရေးကဝိပဿနာညာဟုတ်တယ်မလားဝိပဿနာညာလောကုတ္တရာညာမဟုတ်ပေမဲ့ညာတော့ညာမယ်အဲ့ဒီညာကသစ္စာသိတဲ့ညာသစ္စာသိတဲ့ဉာဏ်အပေါ်မှာအာသောဆိုတဲ့အဝိဇ္ဇာတဏကအရေးပေးပေမဲ့အာယုံပြုတ်ပေမဲ့အပြည့်အဝအာယုံမပြုတ်နိုင်ဘူး။အဖြစ်လို့တော့သစ္စာသိတဲ့ဉာဏ်မှုလို့ဒီလိုစဉ်းစားပေါ့နော်။အဲ့တော့ဒီစကားကနည်းနည်းလေးစာတန်ပေးတန်ပါနေတော့တချို့ယောဂီတွေနားရှင်းခြင်းမှရှင်းမယ်။ဒါကိုပြန်ပြီးတော့ပြောမယ်ဆိုလို့ရှိရင်သစ္စာဉာဏ်ဆိုတာကယုံနာတို့ရဲ့တကယ်တဘာဝအဖြစ်မှန်ကိုသိတဲ့ဉာဏ်ဟုတ်တယ်မလားတကယ်သဘာဝအဖြစ်မှန်ကိုသိတဲ့ဉာဏ်ဆိုတော့เนาะခေါင်းကြီးတို့ယောဂီတွေဆိုကြပါစို့ဟုတ်လားဆိုကြပါစို့မနစောစောအိယာကထလာတဲ့အခါကျတော့စားစရာကလည်းမရှိတော့ညာကကျွင်းကြံတဲ့အစားအစာလေးတွေကြောင်အိမ်ထဲမှာရှာပြီးတော့မစားရဘူးလားစားရလားစားစရာကရှိမှမရှိပဲကိုတကယ်စားမလို့ကြည်လိုက်တဲ့အခါကျတော့အနန္တကလေးကသိပ်မကောင်းဘူးဟုတ်တယ်မို့လားအနန္တကမကောင်းတော့စားစရာမရှိတော့လေစားရတာပဲသို့တော့မွေးမွေးကြံကြံအခုမှချက်ထားတဲ့အစာအစာလောက်တော့အာယုံရှိပါမလားအဲအဲ့ဒီအဖို့မလေးတွေ့ထားပေါ့နော်ဘာဖြစ်လို့တော့ဒီအစာအစာရဲ့အပြစ်ကိုသူမြင်ထားပြီးပြီလေမြင်ထားပြီးပြီအစာအစာတွေမကောင်းဘူးမြင်ထားပြီးပြီမကောင်းပေမဲ့မစားလို့လည်းမဖြစ်တော့စားလိုက်ရတယ်မကောင်းတော့မကောင်းဘူးဒါပေမဲ့စားလိုက်ရတယ်မကောင်းတဲ့အပြစ်ကိုမြင်ထားတာဖြစ်တဲ့အတွက်အဲ့ဒီအစာအစာပေါ်မှာနှစ်နှစ်သက်သက်အာယုံကြရလားဟဲ့အဲ့ဒီသဘောပဲပေါ့နော်အဲ့တော့ဝိပဿနာဉာဏ်လေးဥသိပြီးတော့ဂဏိကုသိုလ်တွေပြုကြတယ်အလှူတွေပြုကြတယ်ဆုံးတွေကျေးကြတယ်သင်္ကန်းတွေကပ်ကြတယ်အလှူတွေပြုကြတယ်နော်သီလတွေစောင့်တွေကြတယ်ဝိပဿနာဉာဏ်လေးကဥသိထားတော့မိမိတို့ရဲ့ခန္ဓာကိုယ်ရဲ့အပြစ်ကိုမမြင်ဘူးလားမြင်ထားလားခန္ဓာကိုယ်ရဲ့အပြစ်မြင်ထားပြီဆိုတော့ရလဒအနာကခန္ဓာကိုယ်ရဲ့အပြစ်ကိုလည်းထတ်တူထမ်းမြပါပဲလို့သဘောမပေါက်ဘူးလားပေါက်တာအဲ့ဒီလိုပေါက်တာဒီတခြားကပေါက်တာလားညံကပေါက်ညံကပေါက်တာနော်အ အဲ့လိုဉာဏ်ကပေါက်ထားပြီးပြီဆိုရင်တစ်ဖက်ကဝိပဿနာဉာဏ်ဖြစ်တဲ့အတွက်တဏှာလေးကအာယုံလေးနည်းနည်းပြုတ်ထားတယ်တဏှာရဲ့အရေးကလေးတော့ပါနေသေးတယ်နော်ပါပြီမဲ့လို့တစ်ဖက်ကဉာဏ်ကအေးမင်းတဏှာကလိုချင်ရင်သာလိုချင်ရမယ်မင်းလိုချင်ပါတယ်ဆိုတဲ့ခန္ဓာကဒုက္ခသစ္စာကြီးဘယ်လိုပြောတော့ဉာဏ်ကပြောထားပြီးပြီဟုတ်တယ်မဟုတ်လားမင်းလိုချင်ပါတယ်ဆိုတဲ့ခန္ဓာမင်းလိုချင်ပါတယ်ဆိုတဲ့ဘဝချမ်းသာဒုက္ခသစ္စာကြီးกว่าလို့ဘုရုကထောက်ပြထားတယ်အဲ့ဒီတော့တဏှာကလည်းတွန့်သွားတာပေါ့နော်အာယုံတော့ပြုတော့ပြုတယ်ပြုပြီမဲ့ပြည့်ပြီဘဝအာယုံပြုနိုင်ရလားထုံးစံအတိုင်းမို့သာအာယုံပြုလိုက်ရတယ်ဒါပြီမဲ့လို့နှစ်နှစ်သက်သက်တော့မဖြစ်တော့ဘာဖြစ်လို့တော့ခန္ဓာရဲ့အပြစ်ကိုဉာဏ်ကထောက်ပြထားလို့ဟုတ်ရလားဘလို့ကိုထောက်ပြထားတာလဲခန္ဓာရဲ့အပြစ်ကိုဉာဏ်ကထောက်ပြထားတော့ဒီဉာဏ်လေးကိန်းထားတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာနော်လူချမ်းသာနတ်ချမ်းသာတောင့်တပါတယ်ဆိုပေမဲ့လို့လည်းပဲဝိပဿနာဉာဏ်မကိန်းခင်တုန်းကပုံစံနဲ့တော့မတူတာသိကြသွားပြီဟုတ်တယ်မဟုတ်လားဟာကိုယ်ခန္ဓာကိုနှိမ့်သက်တဲ့သားရတယ်ကိုယ့်ရဲ့မိသားစုသားမယားဇနီးခင်ပွန်းသားသမီးနှိမ့်သက်တဲ့ခင်မင်းနဲ့ဆိုပေမဲ့ဝိပဿနာဉာဏ်ရင်းရင်းတန်တန်ဖြစ်ထားဖို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဟာအရင်လောက်တော့စူးစူးရှာရှာမဖြစ်တော့လေးလေးနဲ့နဲ့မဖြစ်တော့เนาะနေသာသွားပြီဟုတ်တယ်မဟုတ်လားနေသာသွားပြီအာသားမို့လို့မกินလို့သာသားဆိုတဲ့เนาะဆက်ဆံမှုနဲ့ဆက်ဆံနေရတာတမီးမို့လို့မกินလို့သာဆက်ဆံနေရတာဇနီးမို့လို့မกินလို့သာဆက်ဆံနေရတာခင်ပွန်းမို့လို့မกินလို့သာဆက်ဆံနေရတာတကယ်ခန္ဓာရဲ့အပြစ်ကိုမြင်ထားပြီးပြီဆိုတော့တဏှာကရှစ်သိမ့်မတိုးလာတော့လက်တွေ့ကြည့်နော်ဒီထဲမှာလက်တွေ့အများကြီးဒါဒီသဘောတွေသဘောပေါက်တဲ့ယောဂီတွေအများကြီးရှိပါတယ်ဟုတ်တယ်မို့လားဒီတရားမလိုက်စားခင်တုန်းကတစ်မျိုးလိုက်စားလာလို့တရားတကယ်တွေ့လာပြီဆိုရင်စိတ်ဓာတ်ကောကမပြောင်းမလားပြောင်းသွားပြောင်းသွားတယ်အဲ့ဒါဘာဖြစ်လို့ပြောင်းသွားတော့ဝိပဿနာဉာဏ်ကအဖြေမှန်လေးတွေကိုညွန်ပြလိုက်တဲ့အခါကျတော့ခုနကတော့စားတော့စားတယ်ဒါပေမဲ့ထမင်းသောဟင်းသောမှတ်သူသိသွားပြီထမင်းကောင်းဟင်းကောင်းစားတော့တော့အာယုံမကြတော့ဘူးမလွှဲတာလို့လားစားတာဒီလိုမဟုတ်လားအဲတော့လောကမှာသာသမီဇနီးခင်ပွန်းပစ္စည်းအိုးအိမ်ချမ်းညာဒါတွေအပေါ်မှာမလွှဲတာလို့လားနေမဖြစ်တော့လေနေရတာပေါ့လေနော်စီးပွားမရှာဘဲနေလို့မရတော့လေရှာရတာပေါ့သောတာပန်ဖြစ်လို့စီးပွားမရှာဘူးလို့ဘယ်လိုမှပြောဘူးသောတာပန်လည်းရှာတာပဲဝိဒါခါတို့ရှာခဲ့တာပဲအနာဂံတို့ရှာခဲ့တာပဲအနာဂံတော်မှရှာသေးတာပဲဟုတ်တယ်မဟုတ်လားဒါပေမဲ့အနာဂံကြတော့ဘုန်းကြီးတို့ထင်းထင်းရှားရှားတော့သိမတွေ့ဘူးပေါ့နော်စီးပွားရှာတယ်ဆိုတဲ့လုံငန်းထင်းထင်းရှားရှားမရှိပါဘူးသူကကာမတဏ္ဍပယ်ထားတာကိုဒီတော့အနာဂံတို့တကူတော့ချွင်းချက်ထားလိုက်ပေါ့သောတာပန်ရှာသေးတာပဲဟုတ်လားအကယ်၍အနာဂံကိုမိသားစုနဲ့မနေဘူးလားနေသေးတာပဲနေပြီမဲ့လို့လည်းပဲအရင်တော့ကဆက်ဆံတယ်လို့တော့မဆက်ဆံတော့ဘူးမိသခတကကြီးကြည့်လေအနာဂံဖြစ်သွားတယ်မလားဓမ္မရဏကိုပါပြောတော့ငါကအကိုကြီးတယောက်လိုဆက်ဆံပြီးတော့အိမ်မှာထားပါနော်ဒီမှာသူနေတော့နေအောင်မယ်ဟုတ်တယ်မလားနေတော့နေအောင်မယ်ဒါပေမဲ့ဘယ်လိုသဘောမျိုးနဲ့နေပါလဲမောင်နှမလိုပဲနေတော့မယ်အဲ့တော့မိသားစုပုံစံနဲ့တော့သူနေတော့နေမယ်ဒါပေမဲ့တဏှာနဲ့တော့မဆက်ဆံတော့ဘူးဘာဖြစ်လို့တော့အပြစ်မြင်သွားလို့အဲ့ဒါကြောင့်မလို့အနာဂံလည်းစီးပွားရှာတာရှည်ကောင်းရှင့်နေလေးတာပေါ့နော်သို့တော့တဏှာနဲ့တော့မရှာတော့တော့ဘူးသောတာပန်ကတော့တဏှာနဲ့ရှာသေးတယ်ဒါပေမဲ့သူလည်းအပြစ်မြင်ထားတဲ့ပုံကိုတရားဆိုတော့တဏှာရဲ့တတိကတော့အပြေးဝမရှိနိုင်တာသိကြတယ်သောတာပန်နေမဟုတ်ပါဘူးပုထုဇဉ်ဉာဏ်ဝိပဿနာဉာဏ်ရင့်တန်တဲ့ပုံကိုများတော်မှနော်စီးပွားကိုမရှာကျင်တော့ဘူးတချို့များတရားပဲထိုင်နေကျင်တော့တယ်တရားပဲအားထုတ်ကျင်တော့တယ်တရားပဲဝင်ကျင်တော့တယ်ဒီလိုယောဂီတွေအများကြီးတွေ့ရတယ်ဒါဟာဘာဖြစ်တော့ခန္ဓာရဲ့ပြစ်ကိုတကယ်မြင်သွားတော့တဏှာကနှစ်နှစ်သက်သက်မရှိတော့ဘူးဒီအာယုံပေါ်မှာဒါပြောရမလားအဲ့ဒီတော့အဲ့ဒီအချိန်မှာကုသိုလ်ပြုတဲ့အခါမှာဒီခန္ဓာကြီးပြန်ရကျင်တဲ့စိတ်နောက်ခန္ဓာပြန်ရကျင်တဲ့စိတ်ရှိခြင်းရှိမယ်တဏှာမကုန်သေးလို့ရှိခြင်းရှိမယ်ဒါပေမဲ့ပြည့်ပြည့်ဝဝတော့မရှိတော့တဖက်ကနိဗ္ဗာန်ဘက်ကိုလိုချင်တဲ့စိတ်ကအာတန်သွားပြီနိဗ္ဗာန်ရဲ့သဘောမြင်တဲ့ဉာဏ်က အားကောင်းသွားပြီဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့တဏှာကညော့သွားပြီအဲ့ဒါကြောင့်ဝိပဿနာဉာဏ်သစ္စာဉာဏ်ခြံရံပြီးတော့ပြုလုပ်တဲ့ကုသိုလ်ကောင်းမှုသည်တဏှာရဲ့အရေးတော်ပါကောင်းပါမယ်ဒါပေမဲ့ပြည့်ပြည့်ဝဝမပါတော့သည့်အတွေ့အဲ့ဒီဝိပဿနာဉာဏ်သစ္စာဉာဏ်သည်တခြားကိုဥဒေသွားမလားနိဗ္ဗာန်ဥဒေသွားမလားနိဗ္ဗာန်ဥဒေသွားမှာနောက်ကတဏှာကတွုံးလို့တွဲလောက်ဒိဋ္ဌိကတွုံးလို့တွဲလောက်ဆိုရင်သစ္စာဉာဏ်ကလည်းတရမမဥပဒေနိုင်ဘူးဟုတ်တယ်မလားဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုရင်ဝိပဿနာဉာဏ်မတော်တစ်ခေါက်သမားတွေပေါ့ဒီလိုပဲပြောရမှာပေါ့နော်မတော်တစ်ခေါက်သမားတွေမတော်တစ်ခေါက်သမားကြတော့နောက်ကတဏှာကတွုံးလို့တွဲလောက်လေဒိဋ္ဌိကလည်းတွုံးလို့တွဲလောက်ဆိုတော့နိဗ္ဗာန်ဥတော်ဥတည်တယ်ဒါပေမဲ့ဖြောင်းဖြောင်းတဏှာဥတည်နိုင်ရလားဒိဋ္ဌိကဆွဲလိုက်ဒီဘက်ကိုွေသွားလိုက်တဏှာကဆွဲလိုက်ဟိုဘက်ကွေသွားလိုက်နိဗ္ဗာန်စီကိုပဲဖြောင်းပေါ်တန်တဲ့ကိုဥပဒေနိုင်မှုဖြစ်နေတာဒါဖြစ်ရင်ဘယ်လိုဉာဏ်မျိုးကြမှာနိဗ္ဗာန်ကိုဖြောင်းပေါ်တန်တဲ့ဥဒေနိုင်တယ်လဲဆိုရင်ရင့်တန်တဲ့ဉာဏ်ဟုတ်တယ်မလားရင့်တန်တဲ့ဝိပဿနာဉာဏ်အားကောင်းတဲ့ဝိပဿနာဉာဏ်အဲဒီတော့ဝိပဿနာဉာဏ်လေးအားကောင်းလာပြီဆိုရင်တဏှာကယော့သွားပြီသိပ်မဆွဲနိုင်တော့ဘူးဒိဋ္ဌိကလည်းယော့သွားပြီသိပ်မဆွဲနိုင်တော့ဘူးအဲ့တော့တဏှာနဲ့ဒိဋ္ဌိကဒီဉာဏ်ကိုလာပြီးတော့အနှောင့်အယှက်မပေးနိုင်တော့တဲ့အတွေ့အဲ့ဒီဉာဏ်ကဖြောင်းဖြောင်းတန်တန်နိဗ္ဗာန်ကိုဥပဒေပူလာဥဒေမှာလားဒါကုသိုလ်ပြုတဲ့နေရာမှာနိဗ္ဗာန်ရောက်အောင်ဘယ်လိုပြုနိုင်သလဲကုသိုလ်ပြုတဲ့ဟာနိဗ္ဗာန်ရောက်နိုင်သလားမရောက်နိုင်ဘူးလားဆိုတဲ့အဖြေတစ်ခုသဘောပေါက်ဖို့ပြောပြတာဒါကြောင့်ကိုပြုတဲ့ကုသိုလ်ကောင်းမှုသည်နိဗ္ဗာန်ဖြောင်းဖြောင်းတန်တန်ဥဒေသလားဥမတည်ဘူးလားဆိုတာသည်ဘာနဲ့ဆုံးဖြတ်မလဲမေးရင်ကိုယ်တဏ္ဍမှာရှိတဲ့သစ္စာဉာဏ်ရဲ့အတိုက်အတာနဲ့ဆုံးဖြတ်ရမှာပဲဟုတ်တယ်မလားအာယောဂီတွေတရားထိုင်နေတာပဲအားလုံးကတပုံစံနဲ့ပဲဒီလိုသွားပြောလို့မရဘူးတပုံစံနဲ့တော့ပြောလို့မရဘူးဝိပဿနာဉာဏ်ရင်းတဲ့ယောဂီပုဂ္ဂိုလ်ကရင်းတာပဲညှို့တဲ့ပုဂ္ဂိုလ်ကညှို့တာပဲနော်ညှို့တယ်ဆိုရင်တော့တဏှာကတို့လို့တွဲလောက်ဒိဋ္ဌိကတို့လို့တွဲလောက်ရင်းတဲ့တဲ့ပုဂ္ဂိုလ်ကမှတဏှာဒိဋ္ဌိကနောက်ဆောင်နေတာအဲ့ဒီလိုနောက်ဆောင်နေတော့အရေးတော်ပေးမယ်အနောက်ချက်တော့ပြိမယ်ဒါပေမဲ့ပြည့်ပြည့်ဝဝမပေးနိုင်တဲ့အတွက်ကိုပြုတဲ့ဉာဏ်ဒီဘယ်ကိုဥတည်သွားမလဲဉာဏ်ကနိဗ္ဗာန်ကိုဥတည်သွားမယ်ဆိုရင်အဲ့ဒီကံကခန္ဓာစရဲကြိုးပေးနိုင်အောင်မလားမပေးနိုင်တော့ဘူးတဏှာရဲ့အရင်းငွေလေးနည်းနည်းပါးပါးရှိလို့နည်းနည်းပါးပါးတော့ကြိုးပေးကောင်းပေးမယ်ဒါပေမဲ့အကြာကြီးတူမပေးနိုင်ဘူးအများကြီးမပေးနိုင်ဘူးအများကြီးမပေးနိုင်ဘူးဆိုတော့ဥပမာဆွေးကြပါစို့နော်ဟောဒီကံဒီဘဝပေါင်း100အကျိုးပေးမယ်လို့ပြင်ဆင်ထားတယ်ဆိုကြပါစို့เนาะအဲ့ဒီဉာဏ်ကလေးဝင်လာလိုက်တဲ့အခါမှာတဏှာအယော့သွားတဲ့အတွက်ကံအားကလည်းမယော့ဘူးလားယော့ခန္ဓာအကျိုးပေးမဲ့ကံကလည်းယော့သွားတာပဲအဲ့ဒီလိုယော့သွားတဲ့အခါကျတော့ခန္ဓာဘဝပေါင်း100အကျိုးပေးမဲ့အစီအစဉ်ကတဖြည်းဖြည်းလျှော့ပေးလိုက်ရတယ်99 98 99ယော့ယော့သွားတယ်အဲ့ဒီလိုရော့ရော့သွားဘလူကဖြတ်ဖြတ်ချဉာဏ်ကနေဖြတ်ချလာဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့သစ္စာဉာဏ်ဥသိပြီးတော့ကုသိုလ်ကောင်းမှုများများသာလုပ်ဒီဘဝမှာမက်ဖို့ရတာမရတာသာကုသိုလ်ကောင်းမှုလုပ်တဲ့အခါတိုင်းသစ္စာဉာဏ်ဥသိတဲ့ကုသိုလ်များများလုပ်ပေးအဲ့ဒီလိုများများလုပ်ပေးတာနဲ့အမျှဘဝတွေကလည်းတဖြည်းဖြည်းနဲ့တိုးတိုးလာရော့ရော့လာအဲ့ဒါကိုပဲမြန်မာလိုဘယ်လိုပြောလဲဟိုဘဝတိုးတိုးဖြစ်ဟုတ်တယ်မလားဆုတောင်းရုံနဲ့ဘိုးဘွားမတူဘူးနော်ဘိုးဘွားတူစီမဲ့အလုတ်ကိုလုံးမှာဘိုးဘွားကတူမှာဆုတောင်းရုံနဲ့ဘိုးဘွားမတူဘူးခေါင်းကြီးတို့ပရိသတ်တွေစဉ်းစားနော်ဘိုးဘွားတူစီတယ်ဆိုတာသိပ္ပံနည်းနဲ့ပဲစဉ်းစားကြည့်နော်ကိုပြုထားတဲ့ကုသိုလ်တွေကဘဝတရားအကျိုးပေးမယ်လို့စီစဉ်ထားတယ်ဆိုကြပါစို့ဉာဏ်ကနေပြီးတော့ဝင်ဖြတ်လိုက်တဲ့အခါမှာဉာဏ်ဥသိတဲ့သစ္စာဉာဏ်ဥသိတဲ့ကုသိုလ်ကောင်းမှုလေးတွေပြုလိုက်တဲ့အခါမှာတဏှာလည်းပြတ်သွားတယ်ဒိဋ္ဌိလည်းပြတ်သွားတယ်တစ်ခါဖြတ်ရင်တဘဝရော့တယ်ပဲထားဆယ်ခါဖြတ်ရင်ဆယ်ဘဝရော့မယ်အခါ20ဖြတ်ရင်အခါ20ရော့တယ်ဉာဏ်ဥသိတဲ့ကုသိုလ်ကောင်းမှုတွေများများလုံနေတဲ့ယောဂီပုဂ္ဂိုလ်တယောက်သည်ဒီဘဝနိဗ္ဗာန်မရပေမဲ့ဘိုးဘဝတူတူနဲ့ရကိုရရမယ်နော်သိပ္ပံနည်းနဲ့စဉ်းစားကြည့်လေဘလို့ပဲစဉ်းစားစဉ်းစားဒီနည်းပဲဖြစ်ထွက်တာပဲဟုတ်လားဒီတိုင်းနေလို့ရှိရင်တော့ဘဝတရားဘာမှမလုပ်ဘူးထားရင်တရားကနေ200ဖြစ်ချင်းဖြစ်သွားမယ်။နော်။ညာဦးစီးတဲ့ကံနဲ့ညာဦးစီးပြီးတော့ကုသိုလ်ကောင်းမှုတွေများများလုပ်ထားမယ်ဆိုရင် အဲ့ဒီဘွားတွေမတို့ဘူးလားတို့ရော့ရော့ရော့ရော့ရော့ရော့သွားတယ်အကျိုးပေးမဲ့အရှင်လေးတွေတက်တက်တက်တက်တက်တက်သွားတယ်နော်အကျိုးပေးမဲ့တတ္တိလေးတွေကိုညံကဖြတ်ဖြတ်ဖြတ်ဖြတ်ပလိုက်တာအဲ့ဒီလိုဖြတ်ဖြတ်ဖြတ်ဖြတ်ချပလိုက်တဲ့အတွက်69 69 98 69 96 80 90နော်60 50 40 30အဲ့ဒီလိုနဲ့ပဲဘဝပေါင်းတိုးတိုးလာလို့ရှိရင်နောက်ဆုံးနှစ်ဘဝသုံးဘဝနဲ့ကောနိဗ္ဗာန်မရောက်နိုင်ဘူးလားရောက်နိုင်တာပဲတချို့ချို့ယောဂီတွေကဟာဒီဘဝမှာတရားတွေအားထုတ်တယ်ကိုရတိလည်းနိဗ္ဗာန်မရပါလားဒီလိုပြောတာပေါ့နော်အဲ့ဒီအားထုတ်နေတာကဘာနဲ့အားထုတ်တော့ဉာဏ်နဲ့အားထုတ်တာတရားထုတ်တဲ့အခါဘာတွေဖြစ်နေတော့ဉာဏ်တွေဖြစ်နေဉာဏ်ဖြစ်အောင်သာများများလုပ်ဟုတ်တယ်မလားဝိပဿနာဉာဏ်တွေဖြစ်အောင်သာများများလုပ်အဲ့ဒီဉာဏ်တွေကလည်းဘဝတွေကိုဖြတ်ဖြတ်ပေးလိုက်မယ်တွတ်အောင်လုပ်ပေးလိုက်မယ်နော်ဝိပဿနာဉာဏ်များများဖြစ်အောင်လုပ်အဲ့ဒီဝိပဿနာဉာဏ်ဥသိပြီးတော့သစ္စာဉာဏ်ဥသိပြီးတော့ဒါနာကုသိုလ်တွေများများလုပ်သစ္စာဉာဏ်ဥသိပြီးတော့သီလကုသိုလ်တွေများများလုပ်ဒီဘဝမှာမတ်ဖို့မရရင်တော့မှဘဝတွေတိုးတိုးတိုးတိုးလာပြီးတော့ရော့ရော့ရော့ရော့လာပြီးတော့နောက်ဆုံးနှစ်ဘဝသုံးဘဝတည်းနဲ့ကောနိဗ္ဗာန်မရနိုင်ဘူးလားရနိုင်တာပဲသောတာနုကတာသုတ္တံမှာကြားဘူးတယ်မဟုတ်လားဝိပဿနာဉာဏ်ရင်းရင်းသာသာလောက်ထိုင်ဒီဘဝနိဗ္ဗာန်မဖို့မရရင်တော့မှဒုတိယဘဝနတ်ပြည်ရောက်သွားမှာပဲဟုတ်တယ်မလားနတ်ပြည်ရောက်သွားရင်နတ်ပြည်ရောက်တယ်လို့တော့ကိုကမတည်သေးဘူးဟိုကသောတာပန်ဖြစ်နေပြီဟောဒီလောက်တော့မြင်တာကိုညာရင်းတဲ့ပုံကများလေနှစ်ဘဝသုံးဘဝတော့မဆိုင်ဘူးဒီဘဝကဝိပဿနာဉာဏ်ရင်းတဲ့ဒုတိယဘဝမှာမဖို့ရသွားပြီနော်ညာနေနေနှုတ်တဲ့ပုံကကြတော့ချက်ချင်းမရဘူးတဖြည်းဖြည်းရတယ်ဒီတဲ့ညာနှုတ်တဲ့ပုံကကြတော့အဲ့ဒီမှာပဲနှစ်ဘဝသုံးဘဝနေပြီးတော့မရနိုင်ဘူးလားရနိုင်လားရနိုင်တာပဲလူပြည်နေနဲ့မဆိုလိုဘူးနော်သောတာနုကရသုံးတန်ကလည်းလူပြည်နေနဲ့အာမခံမထားဘူးနတ်ပြည်ကိုပြောတာဘာဖြစ်လို့တော့လူပြည်မှာဝိပဿနာဉာဏ်ဝိပဿနာဉာဏ်ရင်းရင်းကျက်ကျက်ဖြစ်ဖို့ကလူပြည်ကအကောင်းဆုံးဘာဖြစ်လို့လဲမေးတော့လူပြည်မှာရုပ်ရသဘောထင်ရှားတယ်နာယသဘောထင်ရှားတယ်ဒုက္ခသဘောထင်ရှားတယ်နော်တဝေကများများရနိုင်တယ်ဒါကြောင့်မလို့တရားရှာရင်လူပြည်ကအကောင်းဆုံးသို့တော့တရားရပြီးသွားပြီဆိုရင်တော့နတ်ပြည်ကအကောင်းဆုံးဟုတ်တယ်မလားတရားရပြီးသွားတဲ့ပုဂ္ဂိုလ်နောက်တစ်ခါလူပြည်ပြန်လာရင်ဟာလူပြည်မှာမဖွမရာကိစ္စတွေသိမြားတဲ့အခါကျတော့နော်ကိုယ်ငကွာရထားတဲ့တရားနဲ့ပတ်ဝန်းကျင်နဲ့မလိုက်ဖက်ဘူးဆိုရင်သိစင်မပြေတော့ဘူးပေါ့နတ်ပြည်ကျတော့ကိုယ်လိုပဲဝိပဿနာဉာဏ်ရည်တန်ထားတဲ့နတ်တွေရဲ့အတိုင်းဝိုင်းတဲ့ကိုကိုယ်ကရောက်သွားပြီဆိုရင်နော်မညာဖွညာရထားတဲ့အရိယာနတ်တွေရဲ့အတိုင်းဝင်ရောက်သွားပြီဆိုရင်လူပြည်မှာတော့တဏှာကြီးနှစ်နာရီကြိုးစားထိုင်ရပြီမဲ့နတ်ပြည်ကြတော့တမိနစ်နှစ်မိနစ်နဲ့မက်ဖို့ရနိုင်တယ်။ဘာဖြစ်လို့တော့နတ်တို့ရဲ့ခန္ဓာကိုယ်သည်နော်လူတွေလိုထမင်းစားနေရတာမဟုတ်ဘူး။ကြမ်းတမ်းနဲ့စားစားစားနေရတာမဟုတ်ဘူး။သူတို့ရဲ့ခန္ဓာကိုယ်ကတိတ်နှူးညံ့တယ်။တိတ်သိမ့်မွေးတယ်။သူတို့ရဲ့ခန္ဓာကိုယ်သည်ကံကြောင်းဖြစ်တဲ့ခန္ဓာကိုယ်နော်ကမ္မဇယုတ်လူပြည်ကဩရိဇာယုတ်ကြီးကကြီးစိုးနေတယ်။ဩရိဇာယုတ်ကြီးကြီးစိုးနေတာဖြစ်တဲ့အတွက်ညာကသိပ်မပွင့်ဘူး။နတ်ပြည်ကျတော့ကမ္မဇာယုတ်ဖြစ်တဲ့အတွက်ညာကသိပ်ပွင့်တယ်။နော်။အဲ့တော့လူပြည်မှာအခြေခံမရသေးတဲ့ပုံကတော့နတ်ပြည်ရောက်ရင်လည်းသိပ်တော့မျောနေချက်မရှိဘူး။လူပြည်ကအခြေခံသာရသွားမယ်ဆိုရင်နတ်ပြည်ရောက်ရင်တမိနစ်နှစ်မိနစ်နဲ့ကိုမက်ဖို့ရသွားနိုင်တယ်။သိပ်အားရှိစရာကောင်းတာ။ဒါကြောင့်မို့လို့လူပြည်မှာမက်ဖို့ရတာတွေမရတာတွေမတွေးနဲ့အားသာအားထုတ်။အားထုတ်ဖို့ကိုတောင်းဉာဏ်ဉာဏ်ရဖို့ကုတ္တောင်းအဲ့ဒီဉာဏ်ဦးစီးပြီးတော့ကုသိုလ်တွေများများပြုဖို့ကုတ္တောင်းအဲ့ဒီကနေပြီးတော့မှတခါတည်းနတ်ပြည်ရောက်သွားမယ်ဆိုရင်ဒီပုဂ္ဂိုလ်သည်ခုနအရိယာနတ်တည်းရဲ့အတိုင်းဝိုင်းနဲ့ရောက်သွားတာနဲ့ဒီပိုင်းနဲ့အင်မတန်ဉာဏ်အသိတွေကထက်မြက်လွန်းတဲ့အခါကျတော့ခန္ဓာချင်းနဲ့ပဲမဖို့ရသွားနိုင်တာနော်ဒါကြောင့်မလို့အဲ့ဒီလိုရသွားတဲ့ပုဂ္ဂိုလ်မျိုးကျတော့ကံကဝင်မရှုပ်တော့ဘူးသူကနောက်လိုက်တက်တက်ဖြစ်သွားပြီဟုတ်လားနောက်လည်းတသက်ဖြစ်သွားပြီတဏှာဥသိထားတော့ကကံကအဓိကလို့ဖြစ်နေတယ်ဉာဏ်ဥသိတဲ့ကုသိုလ်ကြတော့ကံကအဓိကလားဉာဏ်ကအဓိကလားဉာဏ်ကအဓိကဆိုတာဟာဉာဏ်ကမင်းဒီဘဝမှာကြိုးမပေးတော့မပေးအောင်တတ်လိုက်ပြီကွာဆိုတာနဲ့ကံကရှိမတိုးရတော့ဘူးနော်ရှိမတိုးရပြောကံကနောက်ဆုတ်ပေးရတယ်ဉာဏ်ကရှိတက်လာရင်ကံကနောက်ဆုတ်ပေးရတယ်ဉာဏ်နောက်ဆုတ်သွားရင်ဘယ်လိုရှိတက်လာမလဲကံကရှိတက်လာဒီတော့ဉာဏ်မပါတဲ့ကုသိုလ်မျိုးကြတော့ကံကအကျိုးပေးသွားလိမ့်မယ်ကံကတိကဉာဏ်ပါတဲ့ကုသိုလ်မျိုးကြတော့ဉာဏ်ကတိကကံကတိကမဟုတ်ဘူးဒါကြောင့်မလို့ဟာဒီပြတ္တောရဟဏမဖြစ်သေးပဲပဲဒီပြတ္တောတဏ္ဏမှာတဏ္ဏတွေရှိနေသေးတာပဲတဏ္ဏဆိုတော့တဏ္ဏရဲ့ရိပ်ငွေတွေရှိနေသေးတာဒါကြောင့်မလို့ ဘာထုံးမှလဲကုသိုလ်ပြုလည်းပဲဘာထုံးမှလဲလို့မေးချင်မေးမယ်ထူးတယ်ဉာဏ်ဦးစီးတဲ့ကုသိုလ်ကံဟာဉာဏ်နောက်ကပဲဒုက္ခလိုက်တယ်ဉာဏ်ရှိဖို့သူကြောင့်မသွားဘူးနော်အဲ့ဒါဉာဏ်နောက်ကပဲလိုက်တယ်ဆိုတော့ဉာဏ်ကဘာသစ္စာလဲမဂ္ဂသစ္စာအဲ့တော့မဂ္ဂသစ္စာဆိုတော့ဉာဏ်ဒီမဂ္ဂတဲ့ဆိုတော့ဉာဏ်တစ်ပါးလေးလားမဂ္ဂင်၈ပါးလားမဂ္ဂင်၈ပါးဆိုတော့မဂ္ဂင်၈ပါးတဲ့ကွက်ဖြစ်တယ်လို့များစာရင်းမှာအဆိုရှိတာရှိဘူး36ဟုတ်တယ်မဟုတ်လားလောကုတ္တရာစိတ်တော်စတိသိ36ပါးနဲ့ရှင်နေတာကိုနော်36ပါးထဲမှာစေတနာတို့ပါတော့မပါဘူးလားဝရိယတို့တတိတို့တတ္တာတို့သမာဓိအကုန်ပါတာပဲဒီတက်ကမှမဂ္ဂင်၈ပါးဆိုပြီးတော့ကွက်ပြီးတော့ပြောလိုက်တာတကယ်ဖြစ်နေတာကစတိသိပေါင်း36ဟုတ်တယ်မဟုတ်လားဒါလောကုတ္တရာမဂ္ဂုတ္တမှာဝိပဿနာမဂ္ဂုတ္တမှာလည်းပဲ36တော့မလျော့ဘူး39 38ဖြစ်ချင်းဖြစ်မယ်အဲ့ဒီထဲမှာစေတနာမပါဘူးလားပါလားစေတနာတိကံမို့လားဒါပေမဲ့အဲ့ဒီကံကသူ့ရဲ့သဘာဝအတိုင်းနော်ရှေ့ကမထွက်တော့ဘူးဘလို့နောက်ကသူလိုက်ရမှာလဲညာနောက်ကဘလို့ပုံစံနဲ့လိုက်ရမှာလဲသဟဇာတာဘလို့ပုံစံလဲဒါတော့ညာမှာပါတဲ့ကံဒီနာနခရိကကာမတတ္တိနဲ့ဘဝတစ်ခုကျေစုပြုပေးမယ်ဒါပြောမယ်နော်ညာမှာပါတဲ့ကံဒီနာနခရိကကာမတတ္တိနဲ့ဘဝတစ်ခုကျေစုပြုပေးမယ်နော်ဉာဏ်ပါတဲ့ကံကြတော့နာနဂရိကကမ္မတ္တိဟောသေးလားသဟဇာတတ္တိနဲ့ဉာဏ်နောက်ကနေသူလိုက်သွားမယ်အချံဉာဏ်ပြင်းနေပဲနောက်ကနေလိုက်အေးစေလိုက်သွားတော့မယ်နော်အဲ့ဒီတော့ဉာဏ်ဦးစီးတဲ့ကုသိုလ်ကသဟဇာတတ္တိနဲ့နော်ဉာဏ်နောက်ကနေလိုက်သွားမယ်ဉာဏ်မပါတဲ့ကုသိုလ်ကြတော့နာနဂရိကကမ္မတ္တိနဲ့ဘဝတစ်ခုအကျိုးပေးမယ်ဒီတော့ဉာဏ်ပါတဲ့ကုသိုလ်တွေများများလှုပ်ထားရင်ကံရဲ့အရှင်ဟောနေနေပြီးတော့ဉာဏ်ရဲ့အရှင်ဟောကများများလာမယ်။များလာရင်ဘဝတွေတိုးတိုးသွားမယ်။အဲဒီလိုဘဝတိုးသွားတဲ့အတွက်ဘဝဘဝတိုးတိုးဖြင့်မဖို့နိဗ္ဗာန်မရနိုင်ဘူးလားရနိုင်လား။ရနိုင်သွားတယ်ဒါအဖြေတစ်ခုပဲ။နော်။ကြက်ကောင်းပြီဒါပြီးရှင်းသွားလိုက်မယ်။အဝိဇ္ဇာရဲ့သဘောသိပြီနော်။အဝိဇ္ဇာကြောင့်ဘာဖြစ်တော့သင်္ခါရဖြစ်တယ်။သင်္ခါရဖြစ်ရင်ခန္ဓာကျိုးပေးမယ်။အဝိဇ္ဇာနေရာမှာဝိဇ္ဇာဖြစ်သွားခဲ့တော့သင်္ခါရနေရာမှာကံဒီလိုမလားအရိကံကလည်းပဲနော်နဘာသောကမှာကြည့်မယ်ဆိုရင်တော့တဏှာဥပါဒံအဝိဇ္ဇာဥစိတဲ့ကံဒီကမ္မဘဝညာဥစိတဲ့ကံဒီကမ္မဒီလိုမလားတဏှာဥပါဒံဥစိတဲ့ကံကဘာလဲကမ္မဘဝညာဥစိတဲ့ကံကကမ္မကမ္မနဲ့ကမ္မဘဝတူလားမတူဘူးသင်္ညုံမှာကျတော့ကမ္မပဋ္ဌာန်းနဲ့ကမ္မစကလုံးနှလုံးရှိတယ်တူလားသိညုံပါလေဆရာတော်တွေသိပါတယ်ကာမနဲ့ကာမဘဝတူလားမတူဘူးနော်ကာမဘဝဆိုတာကာမပဋ္ဌလေကာမပဋ္ဌနော်ကာမပဋ္ဌမြောက်သွားပြီဆိုတာဘာပြောတာလဲအကျိုးပေးတော့မယ်ဒါပြောတာကံတစ်ခုပြုလုပ်တဲ့ကာမပဋ္ဌမြောက်သွားပြီဆိုရင်ဘာဖြစ်လဲအကျိုးပေးတော့မယ်တရားသွားပြီကာမပဋ္ဌမမြောက်ရင်ကံတော့ကံပဲဒါပေမဲ့အကျိုးမပေးဘူးဒါပြောတာဒီမှာလည်းပဲကာမနဲ့ကာမဘဝကမ္မဘဝဖြစ်သွားရင်ဘာဖြစ်တော့အကျိုးပေးတော့မယ်သိကြသွားပြီကမ္မဘဝမဖြစ်ရင်ကမ္မရိုးရိုးသည်အကျိုးမပေးဘူးနော်အကျိုးမပေးဘူးဒါကြောင့်တဏှာဥပါဒံကိုသိရင်ကမ္မဘဝတဏှာဥပါဒံကိုမသိရင်ကမ္မနော်ဒီတော့သင်္ခါရနေရာမှာလဲတဏှာဥပါဒံကိုသိရင်သင်္ခါရတဏှာဥပါဒံကိုမသိရင်ကမ္မအဲ့ဒီကမ္မသည်သူ့ရဲ့သိကြအကျိုးမရှိဘူးမရှိဘူးအဲ့ဒီတော့တိကြကြုံမရှိတော့သူကဒီတိုင်းပဲရှင်နေဖြစ်ရတော့မလားမဖြစ်ဘူးညံနောက်ကနေလိုက်သွားမယ်ညံကနိဗ္ဗာန်ပို့ပေးတယ်လို့သူကလည်းပဲအင်အားတစ်ခုအနေနဲ့နိဗ္ဗာန်ကိုပို့ပေးလိုက်မယ်ဒါကြောင့်ညံဦးစီးတဲ့ကံဒီညံရဲ့အင်အားအချမ်းရံအဖြစ်နဲ့ခေါင်းကြီးတို့ယောဂီတွေကိုဘယ်ကိုပို့ပေးမလဲနိဗ္ဗာန်ပို့ပေးမှာနိဗ္ဗာန်ပို့ပေးမှာဒါကြောင့်နိဗ္ဗာန်ပို့ပေးမဲ့ကံကညံဦးစီးတဲ့ကံလို့မှာသဘောပါပြီနော်ဟောပြီအဲ့ဒီတော့ဒီဘက်ကိုကြည့်လိုက်မယ်ဆိုတော့သင်္ခါရဆိုတာကသင်္ခါရ3မျိုးဒါပြောလဲပြောပြခဲ့ပါပြီเนาะပုံညာပြီးသင်္ခါရအာပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရပုံညာပြီးသင်္ခါရပုံညာကကုသိုလ်အဘိကရှေရှုဥတည်နေတယ်သင်္ခါရကပြုပြင်နေတယ်ရှေရှုဥတည်ပြီးတော့ပြုပြင်ပေးနေတာเนาะပြုပြင်ပေးနေတာဒီဘက်ကိုလှည့်ပေးနေတယ်တခြားနေရာမလှည့်ဘူးဘဝတစ်ခုဖြစ်ဖို့လှည့်ပေးထားတာဟုတ်လားဘဝတစ်ခုဖြစ်ဖို့အဲ့ဒီဘက်ကိုလှည့်ပေးထားတာအဲ့ဒီလိုလှည့်ပေးထားတာဖြစ်တဲ့အတွက်သူကဘိသင်္ခါရလို့ခေါ်တယ်။အ အဲ့ဒါပုံညာကကုသိုလ်ကုသိုလ်အမျိုးအစားဘယ်လိုတွေလဲလို့မေးရင်ကာမကုသိုလ်နဲ့ရူပကုသိုလ်ကာမကုသိုလ်က7ပါးရူပကုသိုလ်က9ပါးပေါင်းတော့7ပါးအာရူပကုသိုလ်ကအပုံညာပိသင်္ခါရကအာကုသိုလ်တဲ့အပုံညာကအာကုသိုလ်အာကုသိုလ်ကံကအာကုသိုလ်စိတ်ကဘယ်နှပါးလဲ12ပါးအာကုသိုလ်စိတ်က12ပါးနော်ပြန်ပြောမယ်ပုံညဆိုတဲ့ကုသိုလ်စိတ်ကဘယ်နှပါးလဲ73ပါးဘယ်လိုတွေလဲကာမကုသိုလ်စိတ်10ပါးရူပကုသိုလ်စိတ်5ပါးအပုံညဆိုတဲ့အကုသိုလ်စိတ်ကဘယ်နှပါးလဲ12ပါးလောဘမှုစိတ်10ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးအာနိစာပိသင်္ခါရဆိုတဲ့အရူပကုသိုလ်က4ပါးအာနိစာဆိုတာကဇံသဘောပေါ့နော်အရူပကုသိုလ်4ပါးအားလုံးပေါင်းလိုက်တော့ကုသိုလ်အနေနဲ့ပြောရင်7ရယ်9ရယ်ပေါင်းတော့73ရယ်12ရယ်ပေါင်းတော့25ရယ်4ရယ်ပေါင်းတော့29နော်29လား19လား29နော်ဧကုဏဝိတဟုတ်လား29ပါအာကုသိုလ်စိတ်က12ပါကုသိုလ်စိတ်က10ပါပေါင်းတော့20ဟိုဘက်က5ပါ25ပါဟိုဘက်က4ပါ29ပါဟောပြီနော်ဒါကုသိုလ်ကံနေနော်ကုသိုလ်ကံကုသိုလ်ကံနဲ့အကုသိုလ်ကံကုသိုလ်ကံနဲ့အကုသိုလ်ကံအဲ့ဒီအကုသိုလ်ကံကလည်းအကျိုးပေးပါလိမ့်မယ်ကုသိုလ်ကံကလည်းအကျိုးပေးပါလိမ့်မယ်ဇာကုသိုလ်ကလည်းအကျိုးပေးပါလိမ့်မယ်ဘာအကျိုးပေးမှာလဲခန္ဓာဘာအကျိုးပေးမှာလဲဘာဖြစ်လို့အကျိုးပေးတာလဲမေးရင်တဏှာအစိုးဓာတ်အစေးဓာတ်ရှိလို့เนาะဘာရလဲတဏှာအစိုးဓာတ်အစေးဓာတ်ရှိလို့ဘဝအကျိုးပေးတာတဏှာအစိုးဓာတ်အစေးဓာတ်မရှိတဲ့ကံนี่ဘဝအကျိုးပေးမလားမပေးဘူးဒါကြောင့်မလို့အခုဘဝတွေရနေတာဒီဘာကြောင့်ရတော့တဏှာအစိုးဓာတ်အစေးဓာတ်ရှိနေလို့ဒီတော့အကုသိုလ်ကံကဘဝဗန္နခုအကျိုးပေးမလဲ၄ခုအဲပုံနေလဲအပယ်လေးပုံအာကုသိုလ်ကံကြောင့်အပယ်လေးပုံရောက်မယ်မှန်တာနော်အာကုသိုလ်ကံကြောင့်ဘယ်ဘယ်ပုံရောက်မလဲလေးပုံရောက်မယ်ကာမကုသိုလ်ကံ7ပါးကြောင့်ကာမဒုက္ခတိ9ပုံရောက်မယ်နော်9ပုံရောက်မယ်9ရဲ့၄ရဲ့ပေါင်းတော့7အဲ့ဒီ7ကိုကာမ7ပုံလို့ခေါ်တယ်နောက်တစ်ခါကျတော့ရူပဇံ5ခုကြောင့်ရူပ16ပုံရောက်မယ်အရိပဇံ၄ခုကြောင့်အရိပ၄ပုံရောက်မယ်၁၆ရဲ့၄ရဲ့ပေါင်းတော့20 20ရဲ့7ရဲ့ပေါင်း31ဒီတော့ဟောရီသင်္ခါရရဲ့နေပေသည်31ပုံဟောရလားသင်္ခါရရဲ့နေပေသည်ဘာလဲ31ပုံသင်္ခါရဖြစ်တာမှန်ရင်31ပုံထဲမှာတပုံပုံတော့သူရောက်မှာပဲဘယ်ပုံမှရရောက်ပါသစ္စာတော့ဒုက္ခသစ္စာနော်လူပုံရောက်လဲဒုက္ခသစ္စာ၊နတ်ပုံလဲဒုက္ခသစ္စာ၊ဗြဟ္မာပုံလဲဒုက္ခသစ္စာကြီးပဲ။အဲ့ဒီတော့လောကအနေနဲ့ပညာအနေနဲ့ပြောရင်တော့အပယ်နဲ့လူပုံမတူဘူး။လူပုံနဲ့နတ်ပုံမတူဘူး၊နတ်ပုံနဲ့ဗြဟ္မာပုံမတူဘူး။ပညာအနေနဲ့ပြောတာ။ပရမတ်အနေနဲ့ပြောရင်အားလုံးသည်အတူတူကြီးပဲ။နော်။အားလုံးကအတူတူကြီးပဲ။ဘယ်ရောက်ဘယ်နာဘယ်ခန္ဓာကမှထူးပြီးချမ်းသာတယ်လို့မရှိဘူး။ရောက်နာခန္ဓာမှန်ရင်ဘာသစ္စာလဲ။ဒုက္ခသစ္စာကြီးပဲ။ဒါကြောင့်မလို့မြတ်စွာဘုရားကပြောတယ်ဥပ္ပါဒောဒုက္ခအနုပ္ပါဒောဒုက္ခအရှင်သာရိပုတ္တရာမထေရကြီးရေးတဲ့ပရိသန္တရာမဲ့ပါဠိတော်မှာပါတယ်နော်ဥပ္ပါဒောခန္ဓာငါးပါးဖြစ်လာတာဒီဒုက္ခဒုက္ခရလာတာပဲအနုပ္ပါဒောခန္ဓာငါးပါးမရတော့တာဒီဒုက္ခဒုက္ခရသွားတာပဲဒါပြောတာနော်ခန္ဓာငါးပါးရလာရင်ပါလေဒုက္ခခန္ဓာငါးပါးမရရင်မြတ်စွာဘုရားဟောတဲ့စကားလေးတစ်ခုရှိတယ်ပရိပဒါတော့မှာနော်ပရိပဒါတော့မှာဘာလဲလို့ဘာလဲလို့ဆိုရင်ခန္ဓာ၅ပါးရဖို့လုံးတဲ့အလုံးမှန်ရင်မိစ္ဆာပရိပဒါမြတ်စွာဘုရားပြောတာနော်ဘာလဲလဲခန္ဓာ၅ပါးရအကြောင်းအလုံးမှန်ရင်မိစ္ဆာပရိပဒါခန္ဓာ၅ပါးမရစေတဲ့အလုံးကသံမာပရိပဒါဟုတ်လားမိစ္ဆာပရိပဒါဆိုတာဘာပြောတာလဲမှားတော့အကျင့်သမာပရိပရာဒရာဘာပြောတာလဲမှန်သောအကျင့်ဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကပြောတာပေါ့ခန္ဓာရာကြောင့်အလုံးမှန်ရင်မလုံးသိမ့်ဘူးတဲ့ဒါပြောတာလေ ခဏရမယ်လို့မှန်ရင်မှားတယ်လို့ပြောသလားမှားတယ်လို့ပြောတာလားမှားတယ်တဲ့မင်းတို့မလုံးနဲ့တဲ့နော်ဒီတော့မှားကိုယ်တော်ပြုတ်တယ်ကိုယ်တော်ပြုတ်တော့လူချမ်းသာနဲ့ချမ်းသာရတယ်ဒါကြောင့်မလို့အဲ့ဒီကိုယ်တော်မှားတယ်ဆိုတော့တချို့ကလည်းမကြိုက်ဘူးပေါ့နော်ကိုယ်တော်ပြုတ်တာမှားတယ်လို့ပြောလိုက်တာကိုဟုတ်တယ်မဟုတ်လားတချို့ကလည်းမကြိုက်ဘူးဟာကိုယ်တော်ပြုတ်တာမှားတယ်ဆိုဘလူကကိုယ်တော်ပြုတ်တော့မှာလဲဒီလိုဆင်ခြင်ပေးတာကိုဘောဂဆရာတော်ဘုရားကြီးကကုသိုလ်ပြုတာမှားတယ်ဆိုတာကကုသိုလ်ကိုမှားတာလို့ပြောတာမဟုတ်ဘူးရည်ရွယ်ချက်ကိုပြောတာနော်ရည်ရွယ်ချက်ကဘယ်လိုရည်ရွယ်ချက်နဲ့လုပ်တာလဲခန္ဓာ၅ပါးရာကြောင်းရကျင်တဲ့ရည်ရွယ်ချက်လူချမ်းသာနာချမ်းသာရကျင်တဲ့ရည်ရွယ်ချက်လူချမ်းသာနာချမ်းသာရဖို့ဆိုတဲ့ကုသိုလ်အဲ့ဒီကုသိုလ်လုပ်ရင်တော့တဲ့စာထဲမှာမိစ္ဆာပရိပဒါပဲမိစ္ဆာကိုမှားတယ်လို့ဘာသာမပြဘလို့ပြမလဲစဉ်းစားကြည့်လေအရှင်ဘုရားတို့လည်းစဉ်းစားကြည့်ပေါ့မခန္ဓာရင်ငါမသာနေရောမိစ္ဆာကိုမှားတယ်လို့ပဲပြန်ရပါပဲဟုတ်တယ်မဟုတ်လားပရိပရာကအကျဉ်လူချမ်းသာနာချမ်းသာမကားလို့ဘလောက်ပဲ30တဘောမြေမာချမ်းသာကြီးဖြစ်ပါစေခန္ဓာ၅ပါးရဖို့လောက်တယ်လို့မှန်ရင်မိစ္ဆာပရိပရာမှားတော့အကျဉ်နဲ့မှားတယ်လို့ပဲပြောရပါပဲဘောဘဆရာတော်ဘုရားကြီးကကြိုက်ကြိုက်မကြိုက်ကြိုက်ရဲရဲတင်းတင်းကိုပြောချပလိုက်တာမှားတယ်တဲ့ဟုတ်တယ်မဟုတ်လားမားတဲ့ဆရာသည်ဘာကြည့်ပြောတာလဲမိစ္ဆာဆိုတဲ့သက္ကလုံကိုကြည့်ပြောတာနော်မိစ္ဆာပရိပဒါနဲ့မှားတော့ခြင်းနဲ့ခန္ဓာ၅ပါး600နိဗ္ဗာန်ရောက်ကြောင်းအကျင့်သည်တမ္မာပရိပဒါမှန်တော့ခြင်းဒီလိုဆိုတော့နိဗ္ဗာန်ရဖို့လောတဲ့လောကတမ္မာပရိပဒါလူချမ်းသာနာချမ်းသာရဖို့လောရင်မိစ္ဆာပရိပဒါမှားတယ်မလုံးသိမ့်ဘူးဒါပြောတာနော်အဲ့ဒါကြောင့်မလို့ဘလောက်ပဲပုံညာပြီးသင်္ခါရဖြစ်ဖြစ်ဘလောက်ပဲအာနိစာပိသင်္ခါရဖြစ်ဖြစ်ဘာကုသိုလ်ပဲဖြစ်ဖြစ်ဖြစ်ခြင်းတဲ့ကုသိုလ်ဖြစ်အဝိဇ္ဇာတဏဥစီလို့ခန္ဓာ၅ပါးသာရမယ်ဆိုရင်ဒီကုသိုလ်သည်လုံးသိတဲ့ကုသိုလ်လားမလုံးသိတဲ့ကုသိုလ်မလုံးသိတဲ့ကုသိုလ်နော်ထင်းဖြစ်မဲ့ကုသိုလ်မလုံးနဲ့တော့ဘုန်းကြီးဆရာတော်ဘုရားကြီးပြောခဲ့တာမဟုတ်လားနော်ဘာလဲလဲထင်းဖြစ်မဲ့ကုသိုလ်မလုံးနဲ့အဲ့ဒီကုသိုလ်ကဘာနဲ့တူလဲထင်းနဲ့တူတယ်ထင်းထဲတော့မိမတော်ဘူးလားတောက်တယ်ဒီတော့ထင်းထဲထင်းဖြစ်တဲ့ကုသိုလ်ဟုတ်တယ်မလားလူချမ်းသာနဲ့ချမ်းသာရဖို့ကုသိုလ်လုပ်တော့လူချမ်းသာနဲ့ချမ်းသာမရဘူးလားလူချမ်းသာနဲ့ချမ်းသာတာဒိဋ္ဌာလားခန္ဓာ၅ပါးလားခန္ဓာ၅ပါးမီးမလောင်ဘူးလားမီးဘယ်နှပါးလောင်ပါလဲမီးဆယ်ပါးလောင်ဖို့လောင်စာတွေထည့်ပင်းနေတဲ့ကုသိုလ်အမှန်တရားအဓိပ္ပာယ်ရှိတယ်နော်ဟုတ်တယ်မလားမီးဆယ်ပါးလောင်ဖို့လောင်စာတွေထည့်ပင်းနေတဲ့ကုသိုလ်လုပ်သင့်သလားမလုပ်သင့်ဘူးလားမလုံးသိဘူးဒါကြောင့်ချင်းထဲတဲ့ကုသိုလ်မျိုးမလုံးနဲ့နော်ချင်းထဲတဲ့ကုသိုလ်လုပ်ရင်မိတွေတောင်းမယ်ခန္ဓာ၅ပါးရာကြောင့်ကုသိုလ်လုပ်ရင်ခန္ဓာ၅ပါးရမယ်ရရင်ခန္ဓာ၅ပါးကထင်းဟုတ်တယ်မလားကိလေသာကမိနော်ချင်းထဲရင်မိတောင်းပါပဲခန္ဓာ၅ပါးရရင်ကိလေသာမိတွေပွားပါပဲဒါကိုရည်ရပြောတာနော်အဲ့ဒါကြောင့်မလို့တဏ္ဍအဝိဇ္ဇာတဏ္ဍသာဥသိမယ်ဆိုရင်ဘာကုသိုလ်ပဲလုံးလုံးချင်တဲ့ကုသိုလ်လုံးထင်းထက်တာနဲ့အတူတူပဲမိတော့ဖို့ထင်းထက်နေတာလုံးသိနေလားမလုံးသိဘူးလားမလုံးသိပါဘူးဒါကြောင့်အဝိဇ္ဇာဥသိအဝိဇ္ဇာတဏဥသိတဲ့ကုသိုလ်ကံမလုပ်ပါနဲ့ဉာဏ်ဥသိတဲ့ကုသိုလ်ကံလုပ်ပါလို့ဘုဂုတ်ဆရာတော်ဘုရားကြီးကပြုပြင်ပေးနေတာမလားပြုပြင်ပေးနေတာကဲဒါကြီးလည်းရှိပါပြီနော်တော်တော့ပါပြီကဲသားတို့ခေါ်လိုက်ကြအေးကျမ်းမှာချမ်းသာစွာပြည့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ဒီကိုလေးလာတော့ဖွင့်တင်နေအောင်ပြည့်စုံဆောင်လျှောက်ထောက်ပံ့နိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။